ဆီယနာဒိမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်နေဆိုပြီးတော့ဖမ်းဆီးခံထားရတဲ့အသက်မပြည့်သေးသူကလေးငယ်အရေအတွက်ကရန်ကုန်တမြို့ထဲမှာနေအယောက်300ကျော်ရှိနေပါတယ်။သူတို့မှာကလေးငယ်အခွင့်အရေးတွေဆုံးရှုံးနေတယ်လို့ကလေးငယ်အရေးလှုပ်ရှားသူတွေကပြောပါတယ်။အလားတူပါပဲဖမ်းဆီးခံထားရတဲ့မတန်ဆွမ်းသူတွေအပေါ်မှာလည်းပြင်းထန်တဲ့ဖိနှိပ်မှုတွေရှိနေပါတယ်။တရားစွဲခံရသူတွေမှာခုခံခြေပပိုင်ခွင့်တော့ရဖို့ခက်ခဲနေတယ်လို့မတန်ဆွမ်းအရေးလှုပ်ရှားသူတွေကပြောပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကလေးငယ်တွေနဲ့မတန်ဆွမ်းတွေရဲ့အခွင့်အရေးဆုံးရှုံးနေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းမဆုမြတ်မွန်ပြောပြပေးပါရှင်။
စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဆန္ဒပြလူငယ်တွေကိုအကြမ်းဖက်ဖမ်းဆီးတာအပြင်ဘုံကွဲမှုတွေလက်နက်မှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးမှုတွေအတွင်းမှာ18နှစ်အောက်အသက်မပြည့်သေးတဲ့ကလေးငယ်တွေမတန်ဆွမ်းနေလဲဖမ်းဆီးခံထားရပါတယ်။လက်လန်းမီတလောက်စီရင်တွေအရရန်ကုန်တမြို့ထဲမှာတဲ့ဖမ်းဆီးခံထားရတဲ့ကလေးငယ်300ကျော်လောက်ရှိတယ်လို့ကလေးငယ်အရေးလှုပ်ရှားသူရှေ့နေတယောက်ကပြောပြပါဗျ။ကလေးငယ်ဥပဒေနဲ့မညီညွတ်စွာရဲစခန်းတွေမှာချုပ်နှောင်ခံရတာကလေးမှုတွေကိုစောလျင်စွာဆစ်ဆေးဖို့ဥပဒေပြဋ္ဌာန်းထားပေမဲ့ဥပဒေနဲ့မညီကြံ့ကြာနေတာတွေကြောင့်ကလေးငယ်တွေရဲ့စိတ်ပိုင်းယုံပိုင်းပြဿနာတွေပိုပြီးကြုံတွေ့နေရတာတွေလည်းရှိတယ်လို့ပြောပါတယ်
။ဒီကလေးတွေကိုတင်းတန်းကြောင်းမရောက်ခင်မှာရဲစခန်းအနေမှာစစ်ကြောရုပ်ရောက်သွားတဲ့ဟာမျိုးတွေရှိတဲ့ခါကျတော့အဲ့ဒီလူမျိုးကလေးတွေကဘာဖြစ်လဲဆိုတော့ဟိုထိခိုက်ဒဏ်ရာထားတာတို့ပြတဲ့ချွတ်ချောက်လန့်နေတာတို့အလွန်ကျွံဆိုးရင်နေတာတို့ဆိုရဲအဲ့လိုမျိုးစိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ပတ်သက်တဲ့အကူတမှုတို့နောက်ပြီးပံ့ပိုးကူညီမှုတို့အဲ့မရှိဘူးပြောတဲ့ခါကျရင်လည်းသူကတိတ်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတိတိကျကျဟိုဝန်ဆောင်မှုတွေကူညီပေးတာမျိုးတွေတိတ်မရှိဘူးသူကကျတော့ဒီအမင်းချပြီးတင်းတန်းချောင်းနေမှာကတော့နည်းနည်းလေးစီနီယာကျတဲ့လူတွေကပေါ်လာတဲ့ပစ္စည်းတို့သူတို့ကယူရတဲ့တဘောတွေတွေ့ရတယ်ပေါ့နော်အဲ့တော့မိဘတွေကလည်းဒီ COVID-19 အခြေအနေရောပြီးတဲ့ခါကျလုံခြုံရေးအခြေအနေရောကလေးနဲ့တရားတွေ့ဖို့တော့ဒီမလွယ်သေးဘူးပြေးမတွေ့သေးဘူးပေါ့နော်
ဖမ်းဆီးခံထားရတဲ့ကလေးငယ်အများစုဟာတက်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန်905ကာကြီးနဲ့တရားစွဲခံထားရသလိုအကြမ်းဖက်ဥပဒေတစ်ခုဖြစ်တဲ့90ညပောက်ကွဲစေတတ်သောလက်နက်ဥပဒေဆိုင်ရာပုံမှန်345တို့နဲ့တရားစွဲခံရတာတွေများတယ်လို့ရှေ့နေတွေကပြောပါရယ်ရန်ကုန်တိုင်းမန္တလေးတိုင်းတို့မှာတော့ထောင်ချခံရတဲ့ကလေးငယ်တွေကိုလူငယ်လေးချင်ရဲ့စခန်းချောင်းတွေမှာထားပေမဲ့တခြားဒေသတွေမှာတော့တီးခြားခွဲထားတာမျိုးရှားပါရယ်ဆရာနာရှင်ဆက်ရှင်လှူရှားသူတွေကိုဖမ်းဆီးနိုင်ဖို့အတွက်သူတို့မိသားစုဝင်ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေကိုစစ်ကောင်စီကတရားခံသဘောမျိုးဖမ်းဆီးထားတာတွေရှိတယ်လို့လည်းရှင်းနေတွေကပြောပါရယ်တရားစီရင်ရေးဘက်မှဆိုရင်လည်းပြစ်မှုထင်ရှားစွာမပြနိုင်သူတို့ကိုတော့မှအမြင့်ဆုံးထောင်ဒဏ်ချနိုင်ဖို့အတွက်အာဏာပိုင်တွေကလှုံ့ဆော်လာတာရှိနေပြီးတော့လူငယ်ချမ်းသာခွင့်ပေးတဲ့နေရာမှာလည်းကလေးတွေအတွက်ထည့်သွင်းစဉ်းစားတာမျိုးမရှိဘူးလို့ရှင်းနေကပြောပါရယ်
ကလေးသူငယ်ခွေများဆိုင်ရာဥပဒေရဲ့ကျွန်တော်တို့ကဒီအခြားနည်းပြန်လဲပြန်ဆောင်ရခြင်းလို့ခေါ်တဲ့ diversion ဆိုရတာစနစ်ရှိတယ်။အမိန့်ချရတဲ့တရားသူကြီးများကဟိုတတိမမင်မှုလာတာပါလားမသိဘူး။သူကအဲ့မှာဆုံးမတတိပေးလို့ရတဲ့အလုပ်တွေလည်းရှိတယ်။ပြီးတဲ့ခါကျရင်ကျွန်တော်တို့ကအမြင့်ဆုံးမှတင်တဲ့ကြောင်ပို့ရတာပေါ့လေ။အဲ့ဈာထဲမှာအဆင့်ဆင့်တွေရှိတယ်။ပရိဟာတွေကိုတစ်ခါမှသူကဟိုကြည်တာမှမရဘူး။တချို့ကဆိုရင်ကလေးတွေဆိုရင်ဟိုအမှုတွေမထင်ရှားဘူး။မထင်ရှားတော့ညာလဲချတာပဲမင်းကပြောချင်တဲ့အိပ်ပေကမိဘရက်ထံပြန်ဟပ်ပေးလို့ရတဲ့ကိစ္စပြီးရင်ပြုပြင်ပေးလို့ရတဲ့ကိစ္စအိမ်မှာနေပြီးတော့လူမှုနယ်ချစ်တဲ့မောင်မှာနေလို့ရတဲ့ကိစ္စနောက်ပြုပြင်ရင်လေတင်တဲ့လေးပဲတက်ဖို့လို့လဲဆိုရင်လုပ်လို့ရတဲ့ကိစ္စအဲ့လိုကိစ္စတွေတစ်ခုမှကိုမယွင်းချဲပဲနဲ့နောက်ဆုံးအမိန့်ချတဲ့ဟာကိုပဲတွားတာမျိုးတွေ့နေရတယ်ဗောနော်ကလေးတွေကတင်တဲ့ကြောင်မှရှိလို့အချိုးကျစတို့တစ်ခုမှမရှိဘူးတကယ်တော့ကလေးတွေကဒီလူလုံးငယ်နဲ့ပတ်သက်တဲ့ဟာမျိုးမှဆိုရင်တွားဦးစားပေးနေပတ်သက်နေနဲ့စဉ်းစားတင်တဲ့ဟာဖြစ်ပါတယ်တကယ်တော့လေအဲ့ဒီဟာကစဉ်းကိုစဉ်းစားမယ့်ဟာပါ
အသက်မပြည့်သေးတဲ့ကလေးငယ်တွေကိုတရားခံအနေနဲ့ဖမ်းဆီးနေမှုတွေကစစ်ကောင်စီအနေနဲ့ကလေးငယ်အခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥက္ကဋ္ဌကိုပါချိုးဖောက်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။ကုလသမဂ္ဂကလေးခွင့်ရေးကော်မတီရဲ့ဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်တွေရဲ့လက်ချက်နဲ့အသက်မပြည့်သေးတဲ့ကလေးငယ်85ယောက်ထိဆုံးခဲ့ပြီးတော့တထောင်နီးပါးဖမ်းဆီးခံထားရတယ်လို့ဖော်ပြပါတယ်။ဒါရီနဲ့ပတ်သက်လို့လူငယ်တန်းန်းကျောင်းတွေနဲ့ပြည်ထရေးဝန်ကြီးဌာနဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းဖို့ကြိုးပမ်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိပါဘူး။အခုလိုကလေးငယ်တွေအခွင့်အရေးတွေဆုံးရှုံးနေကြသလိုဖမ်းဆီးခံထားရတဲ့မတန်ဆွမ်းသူတွေမှလည်းပြင်းထန်တဲ့ဖိနှိပ်မှုတွေခံနေရတယ်လို့မတန်ဆွမ်းအခွင့်အရေးဆောင်ရွက်နေသူတွေကပြောပါရယ်။တရားစွဲခံရတဲ့အခါတရားရင်ဆိုင်ဖို့စေကူတာမှုခံယူဖို့တွေခက်ခဲနေတယ်လို့မတန်ဆွမ်းအရေးလှုပ်ရှားနေသူတယောက်က VOA ကိုပြောပြပါရယ်
။ကိုယ်ကခြေပါကွန်းလို့နော်ကျွန်တော်တို့ကျန်ရရှိရှင်းကုန်တော့မှာလေအမှန်ဒီတန်းဆိုင်ရာပုံပေါ်နေတဲ့ချိတ်ဆက်ဆောင်ရွက်ပုံကသူတို့မှခွင့်ရရတော့နေနေတယ်ဘသူအကူညီတောင်းအောင်မသိဘူးပေါ့ဗျာနော်ဟောဘယ်လိုချိတ်ဆက်ပြီးတော့အမှန်တရားကိုဘယ်လိုပေါ်ထုတ်အောင်လဲဆိုတော့သူတို့မှအဲအားရတဲ့သူတို့မှခက်ခဲကြီးနိုင်ရှိနေတယ်ဒါမျိုးကျွန်တော်တို့ကြုံရတယ်ကျမ်းမာရေးဆောင်ရှောက်မှုတွေကျွန်တော်ဆိုရင်ကြည့်ရှိတယ်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတော်ဝန်ဖမ်းဆီးခံရသူ1000ကျော်မှာပြစ်ဒဏ်ချခံရသူ900ကျော်ရှိတယ်လို့နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ရဲ့ဧပြီလ9ရက်နေ့အထိစီးရင်မှာဖော်ပြပါရယ်တေဒံပေးခံရသူ59ယောက်ထဲမှာတော့ကလေးငယ်2ယောက်ပါဝင်တယ်လို့ AAPB ကစည်ရင်ပြုစုမှတ်တမ်းတင်ထားပါတယ်မြန်မာစစ်ကောင်စီကတော့ AAPB ရဲ့စည်ရင်ဟာချက်ကားထားတဲ့စည်ရင်တွေဖြစ်တယ်လို့ပြောကြားလို့ရှိပါတယ်